Pakistan နိုင်ငံမြောက်ဝါဇီရစ်စတန်ဒေတာကတာလီဘန်၏ခြံဝင်းတစ်ခုကိုအမေရိကန်မောင်းနှင်မဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အလို့ရှိနေတဲ့အယ်ခိုင်ဒါထိတ်တန့်ခေါင်းဆောင်တစ်ယောက်ပါဝင်စစ်သွေးကြွ၄ယောက်ထက်မနည်းသေဆုံးပြီး၂ယောက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသွားသူတွေကတယောက်ဟာပါကစ္စတန်နိုင်ငံကအယ်ခိုင်ဒါပြောခွင့်ရသူအူမာဖရော့ခ်ဖြစ်တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။မြောက်ဝါဇီရစ်စတန်ကတာလီဘန်တပ်မှုဟာဖစ်ဂေါ်ဘဟာဒန်နဲ့ဆက်ဆက်နေတဲ့ပါကစ္စတန်တာလီဘန်နေအဲ့ဒီခြံဝင်းကိုတုံးပြူနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ drone နဲ့တိုက်ခိုက်စဉ်ဘဟာဒန်အဲ့ဒီမှာရှိနေသလားဆိုတော့အသေးချာမသိရသေးပါဘူး။ American New York မြို့ကမြေအောက်မြေထားသွားလာရေးစနစ်ကိုဘုံခွဲတိုက်ခိုက်ဖို့ကြံစီမှုမှာပါဝင်မှုနဲ့ American ကတရားစွဲထားတဲ့ Al-Qaeda ထိတ်တန်းခေါင်းဆောင် Adnan Shukrajju ကို Pakistan စစ်တပ်ကတုတ်တင်နိုင်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာ Pakistan Al-Qaeda အဖွဲ့ပြောခွင့်ရသူတည်ဆုံသွားတာဖြစ်ပါတယ်။